ကိုဗစ်ရောဂါပိုးပြည်တွင်းကူးစက်မှုနှုန်းမြင့်တက်လာနေတဲ့ရန်ကုန်တိုင်းတွင်းကမြို့နယ်တော်တော်များများမှာရောဂါပိုးတွေ့ထားတဲ့သူတွေနဲ့ထိစပ်မှုရှိမရှိခြေရာကောက်စစ်ဆေးမှုတွေနဲ့ကျန်းမာရေးစစ်ဆေးမှုတွေဒီကနေ့လိုက်လံလှုပ်ဆောင်နေပါတယ်။ကျွန်မစုမုံကဆက်သွယ်မေးမြန်းထားတာတင်ဆက်ပေးခြင်းပါတယ်ရှင်။ကမ္ဘာ့ကရောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်တွင်မှာကိုနေ့စဉ်ရက်ဆက်ဆိုသလိုလူတရာကျော်အုပ်စုလိုက်ပိုးတွေ့ရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းကူးစက်ခံရသူပေါင်း 1,600 ကျော်အထိရှိသွားပြီဖြစ်ပါတယ်။ဖိပခီးသွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ထိုက်ရိုက်ထိတွေ့ဆက်ဆံမှုမရှိတဲ့သူတွေစီမှာပါကိုရိုနာဗိုင်းရပ်စ်ပိုးကူးစက်လာနေတဲ့အတွက်ပြည်သူလူထုအနေနဲ့အပြစ်မထွက်ကြပဲအိမ်ထဲမှာပဲနေကြဖို့ stay at home အမိန့်ထုတ်တာအသွာလာကန့်သတ်မှု lockdown ချတာတွေစတဲ့ကာကွယ်မှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်ဒီကနေ့မှာတော့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနနဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေလူမှုအဖွဲ့တွေပူးပေါင်းပြီးရန်ကုန်တိုင်းတွင်းကမြို့နယ်တော်တော်များများမှာကိုဗစ် -19 ကူးစက်ခံရသူနဲ့ထိတွေ့မှုရှိမရှိလူမှုကြား contact tracing ခြေရာကောက်စစ်ဆေးမှုစတင်ပါတယ်ဒီလိုလူမှုကြားဘာကြောင့် contact tracing အိမ်တိုင်းရရောက်စစ်ဆေးနေရပါသလဲဆိုတာကိုတော့ကိုဗစ်ကာလဖျားနာလူနာအခမဲ့ကုသပေးနေတဲ့ community fever clinic ရန်ကုန်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကရှင်းပြပါတယ်
အဓိကဒီ COVID-19 positive ဖြစ်တဲ့မြို့နယ်တွေအဓိကကျွန်တော်တို့ contact tracing လိုက်တာပေါ့နော်ဒီ contact tracing ကလေကျွန်တော်တို့ကားကြီးနဲ့ရက်ကွက်တွေသွားမယ်ဖျားတွေတိုင်းမယ်ဒေတာလေးတွေကောက်မယ်ပေါ့နော်ခီးသွားတဲ့ရာသဝင်ရှိလားမရှိဘူးလားဖျားလားမဖျားဘူးလား COVID-19 ရောဂါလက္ခဏာတူလားမတူဘူးလားပေါ့နော် positive လူနာနဲ့ထိတွေ့တာရှိမရှိပေါ့နော်ဒီ hidden case ဆိုတော့မြုပ်နေတဲ့ case အိမ်မှာအောင်းနေတဲ့ case မစစ်မနေရဆေးရမယ့် case ပေါ့နော် COVID-19 ရောဂါလက္ခဏာပေါ့နော် suspect လူနာတွေထွက်လာမယ်ပေါ့နော်အဲပြောမှဆိုအားသာချက်တွေကအများကြီးပဲပေါ့နော်အခုကအားနေချက်ကတခုလူစုလူဝေးပုံစံမျိုးစုလူလိုဖြစ်သွားမယ်ပေါ့နော်လာမယ်ဆိုရင်လည်းအကောက်ွက်အပြည့်စုံနေပေါ့နော်ဆိုတော့ဒီ mask တစ်ခုတည်းမဟုတ်ပဲねကျွန်တော်တို့ဒီ face shield out cap ပေါ့နော်ပြီးတော့နောက်ကကြောက်လက်အိတ်ပြီးတော့ဖြစ်နိုင် apron လေးပေါ့နော် apron လေးဝတ်ပြီးတော့ apron ဆိုကျွန်တော်အရှိမကားတဲ့အင်ဂျီပါကားတဲ့ apron လေးပေါ့နော်ဝတ်ပြီးတော့အကောက်ွက်အပြည့်စုံနေဒါရောက်စစ်ဆေးခံပါကိုဖြစ်နေတဲ့ဥစ္စာကိုတည်င်းအချက်လက်အမှန်အတိအကျလေးပေးပါပေါ့နော်ကိုကဥပမာသူခရီးရပြန်လာတဲ့ရောဂါလက္ခဏာတစ်ခုပေါ့နော် covid နဲ့တူတယ်အနံ့မရဘူးပြီးရချောင်းဆိုးတယ်မောတယ်ပေါ့နော်တခုဖြစ်ရင်ဖြစ်တဲ့အတိုင်းရင်းချက်လက်တိကျအမှန်ကန်လေးပြေးပါပါတော့အဲ့ဒါလေးတော့အကြံပြုခြင်းပါလေ
ရန်ကုန်တိုင်းတွင်းဒီကနေ့ COVID-19 ကူးစက်ခံရသူတွေနဲ့ထိတွေ့မှုရှိမရှိလူမှုကြား contact tracing စတင်စစ်ဆေးမှုတွေထဲမှာကနဦးမြို့နယ်တမြို့နယ်မှာပါဝင်တဲ့သင်္ကန်းညွန့်မြို့နယ်ရဲ့စစ်ဆေးမှုအခြေအနေကိုတော့စေတနာဝန်နဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါတယ
်ကျွန်တော်သင်္ကန်းညွန့်ကတော့ဒါပထမဆုံး pilot ပေါ့လေသေးဦးအနေနဲ့ထားလုပ်ဖြစ်တာပါဆယ်ရက်ကွက်ပါအဓိကတော့ကျွန်တော်ကဒီအဖျားတိုင်းနဲ့ဆက်ပါတဲ့ကားကြီးတွေနဲ့ပေါ့နော်အမအဖျားတိုင်းနဲ့ပြီးလို့ရှိရင်ကျွန်တော်ကကြာစွင်နေမေးတာပေါ့နော်။ဆာဗယ်လေးနဲ့ဖြည့်ခိုင်းတာပေါ့နော်။တကယ်ကျွန်တော်ကဥမာချားတယ်လို့တန်တရားနေတွေ့တယ်ဆိုတော့ကျွန်တော်ကအဲ့ဒီကနေပြီးတော့တွက်ထုတ်ပြီးတော့လိုရလို့ရှိရင်ပေါ့လေသူတို့သတ်မှတ်ထားတဲ့ category ထဲမှာဝင်နေဆိုလို့ရှိရင်ပေါ့။၎င်းတို့ဘက်၎င်းတို့ဘက်ကိုယူနေပေါ့လေ။အတူတူတရားကြောင့်လည်းဒီလူစုလူဝေးဖြစ်မှောင်ကြောက်တာပေါ့နော်။အဲ့ဒီလိုမျိုးနဲ့တွေ့ရတယ်မဖြစ်ဘူး။တွေ့ရလည်းအလုပ်ကဖြတ်လို့မရတာ၊ရှင်းခင်လို့မရတာ၊တွေ့ရလည်းအသက်ကြီးလို့ပေါ့နော်။အဲ့တွေ့ရလည်းအဲ့လိုပေါ့ဟိုဒီတိုက်ခန်းနေတော့လေအောက်ဆင်းရတက်ရတော့သူစက်ကြီးရောဆင်းကြီးရအဲ့ဒါလေးတော့ရှိတာပေါ့နော်ဟုတ်ကဲ့ဟောလာတော့လာစစ်ကြပါလေဒီလိုဆာဗလန်ဆုံးပါလေကျွန်တော်တို့ပါစစ်ချုပ်ကိစ္စတွေလည်းထွက်လာနေတာပေါ့နော
်ရန်ကုန်တိုင်းကမြို့နယ်ရက်ွက်တော်တော်များများမှာနေထိုင်ရတဲ့ရန်ကုန်မြို့ကန်လူထုကိုမဖြစ်မနေစမ်းမာရေးလာရောက်စစ်ဆေးကြဖို့ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့နှိုးစော်စော်ဩချက်တွေနဲ့လမ်းတိုင်းလိုလိုမှာဒီကနေ့ contact tracing ကိုရိုင်းတွားရောက်စစ်ဆေးခံသူတွေထဲမှာတော့ကျမတို့ VOA မြန်မာပိုင်းက Vlog အစီအစဉ်တင်ဆက်သူ Notizen လဲပါဝင်ပါတယ်။ Notizen ကတော့လူတွေရာနဲ့ခြေလမ်းမတွေပေါ်ထက်စုဝေးပြီးအုပ်စုလိုက်ကြီးအချိန်ကြာမြင့်စွာနဲ့ဆောင်ဆိုင်စစ်ဆေးခံရမယ့်အစားအများပြည်သူလူထုဒီထက်ပိုပြီးတော့အဆင်ပြေအောင်ကျန်းမာရေးနဲ့ညီညွတ်အောင်ယောဂါပိုးမကူးဆက်ခံရအောင်အချိန်သတ်မှတ်ချက်တွေနဲ့လှုပ်ဆောင်တင်ပါတယ်လို့အကြံပြုပါတယ်
။ဒီနေ့လုံးမဲ့အစီအစဉ်ကမင်းညာသူတို့ကလိုက်ပြီးတော့អော်တာအစားပေါ့နော်ဟိုညီမကမသွားတော့ဘူးလားပေါ့နော်အိမ်မှာဆိုတော့တခြား content လည်းမရှိဘူး work from home ပဲဒါပေမဲ့မနေ့ကျတော့လေအဲ့လို all in နဲ့ like អော်ပြန်တော့လေဟိုသွားလိုက်တယ်ပေါ့နော်သူတို့စားရတာတော့တနေ့ကျော်ကျော်ကြာတယ်ဘာလို့လဲဆိုတော့လူတွေအများကြီးပဲຢာနဲ့ချီမယ်လို့ထင်တယ်ပေါ့နော်သူတို့ကဟိုကျမယုံမှုဒီဌာနအနေနဲ့စစ်တယ်လို့တော့ပြောတာပဲပေါ့နော်တစဉ်အဲလူတွေကတော့ပူပေါင်းပါဝင်မှုရှိတယ်ပေါ့နော်ဒါပေမဲ့အဲရှိလူတို့ခတ်တယ်ဖြစ်မှာပေါ့ဘာလို့လဲဆိုတော့ကလေးလေးပစ္စည်းလေးတွေအစားထွက်ပြီးတော့ပြီးတော့လူကြီးတွေအသက်ကြီးကြီးတွေလည်းထွက်ပြီးတော့ပါဝင်လာကြရဲဆိုတော့ဒါကတော့သူတို့ပူပေါင်းဆောင်ရွက်မှုအားကကောင်းတယ်ဒါပေမဲ့ NDA ရှိရဲ့အခြေအနေတခုလို့သိစင်ဖြစ်သိစင်ပြောချင်တာကအကယ်၍အကုန်လုံးကိုပါစီချင်တယ်လုံခြုံစီချင်တယ်ဆိုရင်ဒီဥပမာဒီလေတော့ကန်လန်းဆိုရင်ဘယ်နှစ်နာရီလောက်လားပြောနောက်ထပ်တလန်းဆိုဘယ်နှစ်နာရီလောက်လားဆိုရင် ပိုင်းလိုက်ကိုနာယီလိုက်ခွဲပြီးတော့ခေါ်လို့ရှိရင်တော့ဒီ NDA ကပူပြီးနေမဲ့ present တဲ့
မြန်မာနိုင်ငံတဝန်ပြည်နယ်နဲ့တိုင်းနယ်တွေမှာကမ္ဘာ့ကာယရောဂါ COVID-19 ကူးစက်မှုများလာချိန်မှာပိုးတွေ့လူနာသစ်တွေအုပ်စုလိုက်ရှာဖွေတွေ့ရှိနေတဲ့ရန်ကုန်တိုင်းတွင်ခရိုင်မြို့နယ်အလိုက်ရောဂါပိုးကူးစက်မှုကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုအိမ်နာရီယာရောက်ကျန်းမာရေးစစ်ဆေးပေးနေပါတယ်။ဒါပေမဲ့လည်းဒီလိုဒုတိယကြိမ်တကြောပြန်ကူးစက်မှုတွေကြားမှာတင်းကျပ်ကန့်သတ်မှုတွေတိုးလာတာကြောင့်ပြည်သူလူထုရဲ့လူနေမှုအခက်အခဲတွေကြုံရရတာမို့ဒီအခြေအနေပေါ်မှာရေရှည်ထိန်းချုပ်နိုင်မှာမလားဆိုပြီးရန်ကုန်မြို့ကန်လူထုဘက်ကတော့စိုးရိမ်မှုတွေမြင့်တက်လာနေပါတယ်ရှင်။ကျွန်မစုံမမ